စကိုင်းတိုင်းမင်းကင်းမြို့နယ်တွေကမုံရွာယာကြီးကလေးဝကလမ်းမပီးတောင်တွင်းကြောင်ဒေသမှာရှိတဲ့ကျေးရွာတွေကိုမတ်လ18ရက်နေ့ကစစ်ကောင်စီတပ်တွေဝင်ရောက်ပြီးနယ်မြေရှင်းလင်းလို့ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်တောင်တွင်းကြောင်ဒေသတွေကကျေးရွာ18ရွာလောက်ကထွက်ပြေးတိမ်းရှောင်နေရတဲ့အကြောင်းကိုဒေသခံတယောက်ကအခုလိုပြောပါတယ
်အခုလူဝင်တော့ကမိသေးရဝင်လာလားကျော်လာဝင်လာလားဒီလိုလက်တဲ့ကြတော့ဇာတ်ထဲမှာရှိတာပေါ့ဗျာအားလုံးအခုမိရနဲ့ဒီလိုပြေးနေရတဲ့ဓာရီတက်တော့ဘာလို့18ရွာလောက်တော့ပြေးရမှာလဲလူတို့ကအရင်ကလုံးနေနဲ့ဝင်လာပြီးမှလက်နဲ့ဒီလိုနဲ့ပြေးပြင်းနေတာဆိုတော့ဒီကံရရောကျောင်းလမ်းကြီးချုပ်ပြီးလို့ဒီကကြီးမလွတ်လိုက်တဲ့လူကတော့အိမ်မှာပဲတိတ်နေလိုက်တာပေါ့
တောင်တွင်းကြောင်ဒေသမှာကျေးရွာပေါင်း36ရွာရှိပြီးလက်ရှိစစ်ကောင်စီတပ်တွေဝင်ရောက်လာတဲ့အတွက်ကျော်မဲမဲပြားတုံရန်ကင်းကုန်းမော်စတဲ့ကျေးရွာတွေအပါအဝင်ကျေးရွာအများအပြားကဒေသခံတွေဘေးလွတ်ရာတိမ်းရှောင်ထွက်ပြေးနေကြရတာပါတောင်တွင်းကြောင်ဒေသလိုခေါ်ဆိုတာဟာချင်းပြည်နယ်ဘက်ကတောင်နဲ့မင်းကဲမြို့နယ်တွေကတောင်တစ်ခုကြားမှာရှိတဲ့အတွက်ကြောင့်တောင်တွင်းကြောင်လို့ခေါ်ဆိုတာဖြစ်ပါတယ်မင်းကဲမြို့နယ်တွေကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲကြီးကြီးမားမားဖြစ်တာအခုရက်ပိုင်းမှာမရှိပါဘူးအဲ့ဒီဒေသတွေဘက်မှာစစ်ကောင်စီကိုလိုလားတဲ့ဖြူစော်ရီအဖွဲ့ဝင်တွေရှိတဲ့ကျေးရွာတွေလည်းရှိပါတယ်အခုလိုမင်းကြီးမြို့နယ်ဘက်မှာစစ်တပ်ကစစ်စင်ရေးတွေလုပ်နေသလိုသခိုင်းတိုင်းတဲကပဲကလေးမြို့နယ်ထဲမှာလည်းနယ်မြေရှင်းလင်းမှုတွေလုပ်နေပါတယ်ကလေးမြို့တောင်ပိုင်းကကျေးရွာတွေဘက်မှာ2021ခုနှစ်နိုဝင်ဘာလထဲကစလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအပြင်းထန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်အဲ့ဒီလိုတိုက်ပွဲတွေပြင်းထန်တဲ့နောက်ကလေးမြို့နယ်12မိုင်လောက်သာဝေးတဲ့ကလေးကံတော်လမ်းမပေါ်မှာရှိတဲ့နတ်ချောင်းနတ်မြောင်းချောင်းကွာစားတဲ့ကျေးရွာတွေအနီးစစ်ကောင်စီကနယ်မြေရှင်းလင်းတာတွေလုပ်လို့တိုက်ပွဲတွေဖြစ်ပွားပြီးနေအိမ်တွေမီးလောင်ဆုံးရှုံးခဲ့ရတာတွေရှိပါတယ်အခုလိုစစ်ကောင်စီကမကြာခဏဆိုသလိုနေအိမ်တွေမီးရှို့ပြီးဒေသခံတွေကိုဖမ်းဆီးတာတွေလုပ်လာတဲ့အတွက်ကျေးရွာသားတွေဟာရွာထဲမှာမနေရတော့ဘဲတောတောင်တွေထဲနဲ့တိုက်ပွဲမရှိတဲ့မြို့ပေါ်တွေကိုပြောင်းရွှေ့နေထိုင်နေကြတယ်လို့ဒေသခံတဦးကပြောပါတယ်
ဒီရွာရဲ့၃ပုံ၂ပုံလောက်ကတော့ဟိုးပထမတိုက်ပွဲကလေးကဟိုနှထောင်းကိုရမ်းဟိုမိရရှို့ပြီးတော့အဲပထမတစ်ဖြတ်တိုက်ပွဲတွေကနေ၃ပုံတဝက်လောက်ကတော့မပြတ်နိုင်သားဘူးအခုချိန်ကြီးနည်းနည်းဟိုအဆန်အဆင်ပြေတဲ့လူမျိုးတွေကျတော့မြို့ပေါ်မှာအိမ်ကအိမ်လုံးအပြတ်ငှားပြီးတော့နေတဲ့ဟာကြီးရှိရဲပြီးကြအဲတချို့တဝက်ကကျတော့တမောက်ရှိရတောင်ရလုံးငန်းလုံးတယ်ဆိုတော့အခုကပဲတွေအဲ့လိုကြီးအချိန်ဆိုတော့တော်ထဲမှာပဲအပြီးဆင်းပြီးနေလိုက်ကြတာပထမတစ်ချိန်လုံးကအိမ်ကြီး40ကျော်ပေါ့အဲ့ဒါရှိုးတယ်ကလူတွေဆန်းတယ်ဒီကလေးနဲ့ကျတော့နီးတော့ခဏလောက်လမ်းဖြတ်သွားလို့ရတဲ့အနေအထားမျိုးဆိုရင်ခဏလောက်ပြန်လာတယ်အိမ်ကြီးကိုပြန်ကြည့်တယ်ဟိုကိုယ်လုံးတဲ့တစ်စီလေးတွေပြန်တယ်အဲ့လိုမျိုးဟိုဖုန်းကြောင့်မအပ်ထားလို့ရတဲ့ဒီစီလေးတွေအပ်ထားတယ်အဲ့လိုမျိုးလေးတွေရောအဲ့လိုလာလို့ကြတယ်အိမ်မှာတော့လုံးဝကြီးနေနေကြတော့
အခုနှစ်ဖေဖော်ဝါရီလထဲမှာလဲစစ်ကောင်စီကနယ်မြေရှင်းလင်းတာတွေလုပ်လို့တိုက်ပွဲတွေရှိခဲ့ပြီးမတ်လ14ရက်နေ့ကစလို့စစ်ကောင်စီကတကြောပြန်နယ်မြေရှင်းလင်းရေးတွေလုပ်နေတဲ့အတွက်ကလေးမြို့နယ်တောင်ပိုင်းမှာတိုက်ပွဲတွေဆက်ရှိနေပါတယ်။မတ်လ15ရက်နေ့ကစစ်ကောင်စီကနယ်မြေရှင်းလင်းရင်းနှချောင်းချေးရွာကနေအိမ်အလုံး40ကျော်ကိုမီးရှို့ခဲ့ပါတယ်။ကလေးကံတော်အဓိကကာလမတီဘေးမှာရှိတဲ့ချေးရွာတွေအပေါ်စစ်ကောင်စီတပ်က၄ချိန်နဲ့မနေဝင်ရောက်နယ်မြေရှင်းလင်းခဲ့တာတွေလုပ်တဲ့အတွက်ဒေသခံချေးရွာသားတွေဟာတိုက်ပွဲမရှိတဲ့နေရာတွေကိုရွှေ့ပြောင်းနေထိုင်ကြရတယ်လို့ပြောပါတယ်။ပြောင်းရွှေ့ဖို့မလွယ်ကူတဲ့ကျေးရွာသားတွေကတော့စစ်ကောင်စီတပ်တွေဝင်ရောက်လာချိန်မှာရွာရဲ့ဘုံကြီးကျောင်းတွေမှာစစ်ဘေးဒုက္ခသည်တွေအဖြစ်ခိုးလုံနေကြရပါတယ်ခင်ဗျာ